ချင်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့ကကချင်ကျန်းစာကြောင်းတချောင်းနယ်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ចောင်းသားလေးယောက်ထိခိုက်ခဲ့ပါတယ်လူနေရက်ွက်အတွင်းမှာရှိတဲ့ကျန်းစာတင်ကြောင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်နေကြသလိုအရက်သားတွေထိခိုက်မှုမရှိအောင်ရှောင်ရှားကြဘူးလေဒေသခံစစ်ဘေးရှောင်တွေအရေးဆောင်ရွက်နေသူတွေကလက်နက်ကိုက် ထားပါရှင်
။နိုဘလာ၃ရက်နေ့ဇာတာရီနေ့ညဦးပိုင်း၈နာရီကျော်မှာကုတ်ไข่မျိုးကချင်ဓမ္မကောလိပ်ဝင်းတဲ့ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးတော့အမျိုးသားအဆောင်တချို့ကိုကြီးစံတွေထိမှန်ခဲ့တယ်လို့တကားမှန်တယ်လဲကွဲကုန်ပါလေ။ဒီပောက်ကွဲမှုကြောင့်ကျန်းစာတင်ចောင်းသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုခုလိုပြောပါရတယ်။
ဒီထဲလာရင်ဆက်ပြီးတော့ဒီလည်းမကြည့်ဘူးကြည့်ပါဘာနော်ဒီကနေ့ဖြစ်တာလို့ဆိုတော့ဒီထလာရမယ့်လေးတွေဒီကဲတို့တို့အပတ်ပြကုန်းလို့ခေါ်တာကျုပ်စီတီတွေရမကြည့်ရဘူးဆိုတော့အဲ့ဒါလည်းကျုပ်ဖြစ်တာဒီတော့တော့ဒီကိုခံရတဲ့ဒီ PDC အမကောလို့ပေါ့နော်အဲ့ဒီပို့ကြတယ်အဲ့ဒီ8000ဒေးကိုကြတာပေါ့တောင်းတရအစမှာသူကဒီစီမိုးချိုးတွေနဲ့ရှင်းလို့နေတာကြတာလို့ပြောတော့အဲ့လေးရောက်ရှိတယ်
ထိခိုက်ဒဏ်ရာရတဲ့သူ၄ယောက်စလုံးလေကုတ်နောက်ကျောနဲ့၆ယောက်တွေကိုထိခိုက်ပြီးတော့ဒဏ်ရာမဆိုးရင်ရကြောင်းနဲ့သူတို့ကိုရန်ရင်ချင်းပဲစေုံကိုပို့ဆောင်ခဲ့တဲ့ကြောင်းဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးမကြခင်မြန်မာစစ်တပ်အနီးမှာတော့လက်နက်ငယ်ပစ်ခတ်တံတချို့ကြားရတဲ့ကြောင်းဒေသခံတချို့ကပြောဆိုပေမဲ့တိကျအတည်ပြုနိုင်တာမရှိသေးပါဘူး။လက်နက်ကြီးကြီးကြောက်ခဲ့တဲ့ကျန်းစာတင်ကြောင်းဟာလူနေရက်ွက်အတွင်းမှာရှိတော်မလို့ပြည်သူတွေစိုးရိမ်နေကြောင်းလည်းပြောပါတယ်။
ကျန်းစာကြောင်းဆိုဒီလိုလူတွေရက်ွက်ကျန်းစာကြောင်းဒီမှာဆိုတော့စာပြန်ကြောင်းထပ်စာကြောင်းကြီးရှိတယ်ဒီပုံစံကြောင်းကိုရှိတယ်ဒီကြီးရှိတယ်ကောအဲ့လိုလူတွေရက်ွက်ကြီးတွေကိုအဲ့လိုစစ်တာရှိတယ်လူတွေစစ်တဲ့မြောင်ကိုစစ်တာဆိုတော့တွန်းရပါဘော
တခြားလက်နက်ကြီးကြီးတွေလည်းကုတ်ခတ်မျိုးအတွင်းကမောင်နဲ့ဟွေခုတ်ခေါ်တဲ့ပလောင်ရွာတွေအနီးမှာကြားရောက်ပေါက်ကွဲခဲ့ပေမဲ့လူထိခိုက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မူဆယ်နမ်ခန်စတဲ့ဒေသတွေမှာရှမ်းကချင်တောက်ပလောင်နဲ့ကုတ်ကန့်စတဲ့တန်းသားလက်နက်ကင်ဖွဲ့တွေခြေပြုတ်လှုပ်ရှားနေတာရှိပြီးတော့မြန်မာစစ်တပ်နဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲဖြစ်ပွားတဲ့နေရာတွေဖြစ်ပါတယ်။လက်နက်ကင်ဖွဲ့တွေပြန်လည်တိုက်ပွဲဖြစ်တဲ့ချိန်မှာကြေးရွာတွေလူနေရပ်ကွက်တွေအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးတော့ဒေသခံပြည်သူတွေထိခိုက်ဒဏ်ရာရတဲ့တဲ့တွေအရင်တုန်းကလည်းထွက်ခဲ့မှုပါတယ်။စစ်တပ်နဲ့ဒေသခံလက်နက်ကင်ဖွဲ့တွေကြားအပြန်လှန်လက်ညှိုးထိုးအပစ်ဖို့ပြောဆိုလို့ရှိကြပါတယ်။ရသားတွေဘက်ကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ပြည်သူတွေမထိခိုက်အောင်လို့ရှောက်ရှားတဲ့နယ်လို့ပြောနေပါတယ်။ဒေသခံစစ်ပေးရှောင်တွေရေဆောင်းနေသူတူကခုလိုတိုက်တွန်းပါတယ်
။ဒီမှာလို့ဒီတက်မှာတော့တောက်လျှောက်ဖြစ်နေတဲ့လက်နက်ကြီးတွေပြစ်ခတ်လိုက်ကြရင်ပြည်သူကအများထိခိုက်နေတဲ့ကျူးစားကိုကျွန်တော်တို့ကတောက်လျှောက်ပြောနေတာဖြစ်တဲ့ကလက်နက်ကင်တွေလို့အလုံးကိုယူနေတယ်ကျွန်တော်တို့ပြောနေတာပေါ့။လက်နက်ကင်တွေဆိုစီကန်းတကြနေပေါ့နော်။လူသားချင်းစာနာထောက်ထားမှုကိုကြည့်ပြီးမှပဲလက်နက်ကင်ကြားပြီးတိုက်ပြီးဖြစ်နေပေါ့။ဒီလိုဒီလိုလိုက်နာပြီးမှာပေါ့နော်အရက်တားယူထိခိုက်မှုအများဆုံးဖြစ်အောင်ကျွန်တော်ဖို့ကျမတို့ကတော့အဲ့ဒါကိုပဲတောက်လျှောက်ကြိုးစီပါလိမ့်ရှိ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းသတင်းမီဒီယာတွေကကုတ်ခိုင်မျိုးစစ်တပ်ဗျူဟာဂုံးဘက်ကပြစ်ခတ်ကြောင်းသတင်းရေးသားကြပေမဲ့စစ်ကောင်စီဘက်ကတော့အတည်ပြုချက်မပေးသလိုသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးဒီနှစ်ဂျွန်လလေလောက်ကလည်းကုတ်ခိုင်မျိုးနဲ့စွတ်အောင်စစ်ဆောင်စခန်းမှာလက်နက်ကြီးကြီးကြောက်ပောက်ခွဲခဲ့တာကြောင့်စစ်ဆောင်မျိုးသမီးတအားအမိနှစ်ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ